မရိကန်သမ္မတဒေါနထရမ့်ဟာတောင်နဲ့မြောက်ကိုရီးယားနိုင်ငံကြားကအစ်မဲ့ဆုံးတွင်မှာရှိတဲ့မြောက်ကိုရီးယားနိုင်ငံဘက်ချမ်းကိုတွားရောက်ခဲ့ပြီးတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့တွေ့ဆုံခဲ့ပါတယ်။ဒါကြောင့်သမ္မတထရမ့်ဟာသမ္မတဖြစ်တာဝန်ထမ်းဆောင်နေရင်းနဲ့မြောက်ကိုရီးယားနိုင်ငံကိုတွားရောက်တဲ့ပထမဆုံးအမေရိကန်သမ္မတလည်းဖြစ်လာခဲ့ပါတယ်။သမ္မတထရမ့်ဟာနိုင်ငံကြားရေးဆွဲထားတဲ့နယ်စပ်မြင်းကိုဖျက်ချော်ဝင်ရောက်ခဲ့ပြီးတော့နယ်စပ်ကပမောင်ကျုံကြီးရွာမှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကိုလက်ဆွဲနှုတ်ဆက်ခဲ့ပါတယ်။အိနောက်တော့ခေါင်းဆောင်နှစ်ယောက်ဟာတောင်ကိုရီးယားနိုင်ငံဘက်ချမ်းကိုပြန်ပြီးတော့လမ်းလျှောက်ဝင်ခဲ့ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကသမ္မတထရမ့်ကိုအခုလိုပြန်တွေ့ရတာဝမ်းသာကြောင်းနဲ့အခုလိုမျိုးနိုင်ငံနယ်စပ်မှာပြန်တွေ့ရလိမ့်မယ်လို့မျှော်မျှော်လင့်ထားဘူးဆိုပြီးတော့ပြောပါတယ်။သမ္မတထရမ့်ကလည်းအခုလိုနယ်စပ်ကိုဖျက်ပြီးတော့မြောက်ကိုရီးယားနိုင်ငံထဲကိုဝင်ရောက်ခဲ့တဲ့အတွက်ဂုဏ်ယူတယ်လို့ပြောကြားလိုက်ပြီးတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့နောက်ကြိမ်တွေ့ဆုံဆွေးနွေးဖို့အတွက်အမေရိကန်နိုင်ငံကိုလာရောက်ဖို့ကိုလည်းဖိတ်ခေါ်လိုက်ပါတယ်။မနေ့စနေနေ့ကတော့သူတို့နှစ်ယောက်တွေ့ဆုံမှုကို1မိနစ်လောက်ပဲကြာမှာဖြစ်တယ်လို့သမ္မတထရမ့်ကစောပိုင်းမှာပြောခဲ့ပါတယ်။ဒါပေမဲ့လည်းသူတို့နှစ်ဦးကြားတီးတန့်တွေ့ဆုံမှုကမိနစ်50လောက်ကြာမြင့်ခဲ့တယ်လို့ဆိုပါတယ်။သူနဲ့ကင်ဂျွန်အွန်းတို့အလုပ်သဘောဆွေးနွေးမှုတွေပြန်လည်စတင်နိုင်အောင်ဒီအဖွဲ့တွေဖွဲ့ဖို့သဘောတူခဲ့ကြတယ်လို့ဆွေးနွေးမှုအပြီးမှာသမ္မတထရမ့်ကပြောပါတယ်။ Writer သတင်းမှာတော့နျူကလ িয়ার ဆွေးနွေးပွဲတွေပြန်လည်စတင်ဖို့သဘောတူခဲ့ကြတယ်လို့ဖော်ပြပါတယ်။နိုင်ငံကောင်းဆောင်တို့ကြအခုဒီချိန်တွေ့ဆုံဆွေးနွေးမှုဟာတတိယအချိန်မြောက်တွေ့ဆုံဆွေးနွေးမှုလည်းဖြစ်ပါတယ်ခင်ဗျာ။